ရသေးတော်မျိုးနယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးနေချိန်ထဲမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့ရွာသားခုနှစ်ဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်ပေါ်မှာကွင်းစင်းပြီးတော့စုံစမ်းခဲ့တဲ့လူခွေကော်မရှင်ကသူတို့ရဲ့တွေ့ရှိချက်တွေကိုအစီရင်ခံစာရေးပြီးတော့တက်ဆိုင်ရာအစိုးရဌာနတွေကိုပို့လိုက်ပြီးလို့ပြောပါတယ်။ဒါပေမဲ့သူတို့ရဲ့ တွေ့ရှိချက်အသေးစိတ်ကိုတော့ထုတ်မပြောဘဲနဲ့မကြခင်မှာပဲတရားဝင်ထုတ်ပြန်မယ်လို့ဆိုပါတယ်။ကော်မရှင်ကတွေ့ဆုံမေးမြန်းချိန်တွင်မှာလွတ်လွတ်လပ်လပ်ပြောခွင့်ရခဲ့တယ်လို့ဒေသခံတွေကပြောပြမယ်လို့အခြေအနေမှန်ကိုဘယ်လောက်ဖော်ပြနိုင်တယ်လဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA
မြန်မာပိုင်းသတင်းတောင်မေခသတင်းပေးပို့ထားပါတယ်။ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေနဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မေလအစောပိုင်းကစစ်တေတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးနေခြင်းအတွင်းမှာ ပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ရွာသားတုံရနီးပါးကိုစစ်တပ်ကဖမ်းဆီးထားစဉ်တွင်ညပိုင်းပြစ်ခတ်မှုတွေဖြစ်လို့လူ6ဦးသေဆုံးခဲ့ပြီး10ဦးဒဏ်ရာရခဲ့တာပါ။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကပြီးခဲ့တဲ့မေလကုန်ကနေ့မှာတုံးရက်ကြာမြေပြင်ကွင်းစင်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့အဲ့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်ဥယျာ တယ်ပေါ့ရသေးတော်မူကနေအရှင်ကျောက်တန်းရွာကိုသွားတယ်ကျောက်ကျောက်တန်းရွာမှာအဲ့အဆုံးဖြစ်တဲ့နေရာသာပင်ကျောင်းကိုသွားကြည့်တယ်အဲ့ဒီရွာကလူတွေခေါ်ပြီးတော့မြေးလို့ပေါ့အဲကာယကံရှင်အဲ့ဒီမှာပါတဲ့လူတွေလည်းပါတယ်အဲ့ဒီကျွတ်ပြီမှာအချုပ်ကြနေတဲ့လူတွေရဲ့မိသားစုတွေလည်းပါတယ်။တည်သွားတဲ့လူတွေရဲ့မိသားစုတွေလည်းပါတယ်ပေါ့။အဲအဲ့မှာပါဝင်တဲ့တက်ကတယင်းမှုတို့ထောင်လာရေးအစိုးရအရာရှိပေါ့။အရာရှိတွေအစုမှုတွေကျင်းသမားတွေတို့ကိုတွေ့တယ်။အဓိကအလုပ်လုပ်တာတော့28 29 30 3ရက်ပေါ့။အဲအဲ့တော့တွေ့ရှိချက်တွေကို30ချက်တွေရေးပြီးတော့သမရယုံကိုဒီနေ့ပဲသမရယုံကိုတင်လိုက်ပါပြီ။တကယ်နဲ့ပဲကာကွယ်ရေးဝန်ကြီးဌာနနဲ့ရေးရေးဝန်ကြီးဌာနကိုပါတယ်ပို့လိုက်ပါတယ်
။အခင်းဖြစ်စဉ်တွင်လူခွင့်ရေးချုပ်ပေါက်တဲ့လုပ်ရမျိုးရှိမရှိဒီစုံစမ်းစစ်ဆေးတာကနေသိခဲ့ရသလားဆိုတဲ့မေးခွန်းကိုတော့ဥယုလွင်အောင်ကဖြေဖို့ညင်ဆန်ခဲ့ပြီးမကြခင်မှာတရားဝင်ထုတ်ပြန်မယ်လို့ပဲဆိုပါတယ်။လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေထဲမှာတက်မတော်အရာရှိဟောင်းတွေပါဝင်နေတာကြောင့်ဝေဖန်ပြောဆိုနေတာတွေရှိထားပြီးအခုလိုမျိုးတက်မတော်ပါဝင်ပတ်သက်တဲ့ဖြစ်စဉ်မျိုးကိုကော်မရှင်ကဘလောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရမရစုံစမ်းစစ်ဆေးမှုတွေကိုတက်မတော်ဘက်ကလွှမ်းမိုးဖို့ကြိုးစားတာမျိုးရှိသလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်လျက်ရှိပါတယ်။ဒီပေါ်မှာဥယျလွင်အောင်ရဲ့တုံ့ပြန်ချက်ကတော့
ရှင်းနေတဲ့အခြေအနေမှန်ကိုတော့လေ့လာနိုင်ကြတာပေါ့။ဆိုတော့ဘာလို့လဲဆိုတော့ရှင်းနေမှန်ကိုလေ့လာရဆိုတော့ကျွန်တော်တို့ကဟိုစီအိုင်တို့ဘာလို့လို့ဒီစစ်ဆေးပေါက်ပေါက်ကိုစုံစမ်းလေ့လာဖို့အချိန်လည်းမရဘူးကျွန်တော်တို့ကျွန်တော်တို့လည်းဒီလိုမျိုးဘာမှမဖြစ်ဘူးပါလေကျွန်တော်တို့ဒီနေရာလည်းကျွန်တော်တို့ကကြတော့ဒီနှစ်ဖက်သောတွက်ဆုံချက်တွေကိုနားထောင်ပြည့်ရတာပေါ့ပွဲလွှမ်းမှုတွေရောရှိတာပေါ့ဒီကကကြတော့ကျွန်တော်တို့ကဘူးရဲ့ဩဇာနှောင့်မှုအောက်မှာမရှိပါဘူးခင်ဗျာလုံးလုံးလာလာကျွန်တော်တို့လုပ်လို့ရပါတယ်ပြောလို့လည်းရပါတယ်နော်
ဒီပြစ်ခတ်မှုနဲ့ပတ်သက်လို့တက်မတော်ဘက်ကထုတ်ပြန်ထားတာကတော့ရွာသားတွေကိုဖမ်းဆီးထားစဉ်လူအုပ်နဲ့ထွက်ပြေးဖို့ကြိုးစားတာဖြစ်လို့ပြစ်ခတ်ရတယ်လို့ပြောဆိုထားပါတယ်။အဲ့ဒီမှာဖမ်းထားတဲ့ရွာသားအတော်များများကိုပြန်လွှတ်ပေးခဲ့ပြီးရှစ်ဦးကိုတော့အေးအေးနဲ့ပတ်သက်တယ်ဆိုတဲ့တန်တရားနဲ့တရားစွဲကလက်ရှိမှာတော့စစ်တွေထောင်မှာဖမ်းထားတာဖြစ်ပါတယ်။လူခွင့်ကြီးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကိုအာဏာပိုင်တွေဘက်ကတားဆီးပိတ်ပင်တာမျိုးမရှိတာကြောင့်လွတ်လပ်စွာပြောဆိုခွင့်ရပေမဲ့ရလက်ကဘလောက်ထိမြေပြင်အခြေအနေမှန်ကိုဖော်ပြနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့ကြောက်တန်းရွာဒေသခံဦးတင်လိုင်က VOA ကိုပြောပါတယ်
။အဲရွာကဟိုတည်သွားတဲ့မိသားစုတွေအရှုံးခံရတဲ့မိသားစုတွေပြီးကြီးထီးထားတဲ့မိသားစုတွေကိုရသေတော့ကိုခုပြီးတော့ဒီနေ့တော့မပေးသူတို့နဲ့ဆွေးနွေးဖြစ်တယ်လို့ကြားပါတယ်။အဲဒီလိုမျိုးပိတ်တင်တာတို့ပိတ်တင်ထားတာတို့မတွေ့လိမ့်ပါဘူးကွာ။သူတို့တွေဘလို့ဆက်ပြီးလုံးမယ်ဆိုတာကိုကျွန်တော်တို့လည်းမှန်းလို့မရဘူးဖြစ်နေပါတယ်
။အဲဒီဖြစ်ရပုံမှာတက်မတော်ဘက်ကလည်းတီးကြအဖွဲဖွဲပြီးစုံစမ်းစစ်ဆေးနေတာတွေလုပ်နေပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာမှာရခိုင်တက်မတော်အေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့ရခိုင်အမျိုးသားနဲ့လူငယ်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်စိုးရိမ်ကြောင်းနဲ့ထိန်ထိန်ထားစဉ်စစ်တပ်ကပြစ်ခတ်တာကြောင့်လူသိဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေဖော်ထုတ်ပြီးဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။လက်နက်ကိုင်ပြိပခါတွေအတွင်အရက်သားတွေကိုအကာအကွယ်ပေးဖို့လေကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကတိုက်တွန်းထားပါတယ်ရှင်။